ရန်ကုန်မြို့တကုံမြို့တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ကာလအတွင်းမှာတရားဝင်သတ်မှတ်ထားတဲ့ဝတ်ပြုဆုတောင်းတဲ့နေရာတစ်ခုကိုလူဝင်ရတရားကျော်လောက်ကပြီးခဲ့တဲ့မေလ15ရက်နေ့ကဝင်ရောက်တားဆီးခဲ့တဲ့အတွက်ယာယီဝတ်ပြုမိတ်ပိတ်ထားရကနေပြီးတော့ဒီကနေ့မေလ18ရက်နေ့မနက်ပိုင်းကနေစပြီးတော့ပြန်ပြီးတော့ဝတ်ပြုခွင့်ပြုလိုက်ပါပြီ။အာရှအလင်းအောင်ဆရာတော်အပါဝင်ဘာသာပေါင်းစုံချစ်ကြည်ရေးနဲ့ငြိမ်းချမ်းရေးလှူလာသူတွေကအစ္စလမ်ဘာသာဝင်တွေဝတ်ပြုရာနေရာတွေကိုတွားရောက်အားပေးပြီးတော့အမုန်းတရားကင်းစင်ရေးအဖြူရောက်လှုပ်ရှားမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပို့ပေးထားပါတယ်
။တကယ်လို့တောင်ပိုင်း26ရက်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရကခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းရာနေရာကိုရဟန်းတချို့နဲ့လူအယောက်တရာကျော်လောက်ကမေလ15ရက်ညပိုင်းမှာအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့တာကြောင့်မျိုးနဲ့အနာပိုင်တွေကဒီဝတ်ပြုတဲ့နေရာကိုယာယီပိတ်ထားခဲ့ရပါတယ်။ဒီကနေ့မနက်ပိုင်းကစပြီး3နေရာလုံးမှာဝတ်ပြုမိတ်ခွင့်ပြုလိုက်ပြီလို့ဘာသာပေါင်းစုံငင်းငဲမြစ်တာအဖွဲ့မှအစ္စလမ်ကိုစလဲဦးအင်းလွင်ကအခုလိုပြောပါတယ်
။ဟိုပလီတလုံးဆိုရင်ခဲအုပ်ချုပ်ရေးမှုကိုလိုက်ပြီးတော့ဟိုအဖွဲ့ပေးပါတယ်။အဲ့တော့ဒီနေ့တောက်ကြနေကျွန်တော်တို့အထူးတောက်ကြဆိုဝတ်ပြုမှုရှိတာပေါ့နော်။အဲ့တော့ကျွန်တော်တရင်ရချက်ရ3နေရာစလုံးမှာတောက်ကြအထူးဝတ်ပြုမှုဝတ်ပြုခွင့်ရသွားပါတယ်။
လူအုပ်စုနဲ့အင်အားသုံးပိတ်ပင်ခဲ့တဲ့တော်တော်ကုံမျိုးနယ်ကအစ္စလမ်ယာယီဝတ်ပြုဆောင်များကိုမင်းညာကအာရှအလင်းအောင်ဆရာတော်ကြွယောက်အားပေးကငင်းငင်းရေးစကားများပြောဆိုပြီးနှင်းစီပြူများဝေငှပေးခဲ့ပါတယ်ဆရာတော်အနေနဲ့တောရောက်အားပေးဖြစ်တဲ့အကြောင်းနဲ့ပတ်သက်ပြီးအခုလိုမိန့်ပါတယ်အဲ
့တော့ဘုံဘုံတန်းတဲ့တလောက်ပေါ့လေကိုဗုဒ္ဓဘာသာရဲ့ဟိုဘာကောင်မလဲကုံတိတ်ခါကိုပေါ့နော်မြင့်တယ်နဲ့အနေနဲ့တော့လည်းကောင်းပေါ့နောက်ပြီးတော့လူသားချာနဲ့တဘောတရားကိုလည်းကြားကျင်တဲ့အနေနဲ့တော့လည်းကောင်းပေါ့နောက်တစ်ခုသူတို့ကိုပူရင်းစားတဲ့ဟိုစိတ်ထားတွေနဲ့ပုံပုံတို့ကဟိုရှိနေတယ်ဆိုတာကိုလည်းသူတို့သိစေခြင်းတဲ့သဘောနဲ့ပုံပုံတို့ကသွားပြီးတော့အားပေးတာပါဗျာတကယ
်ဆရာတော်ကအခုလိုဖြစ်ရမျိုးတွေဆက်ရှိမလာစေဖို့နိုင်ငံတော်အစိုးရတွေမှာတန်ခါနိုင်ငံဆရာတော်ကြီးတွေကပါကြည်ကြဲမမဲဆောင်ရွက်ဖို့လိုပြီးနိုင်ငံရေးအတွက်ဘာသာရေးကိုခရုံးလုပ်ခြင်းဟာနိုင်ငံတကာမှာအရှက်သိက္ခာမေ့စီတယ်ဆိုပြီးမိန့်ပါတယ
်ကိုပါကိုနိုင်ငံရေးလုပ်မယ်ဆိုရင်တခြားနည်းလမ်းတွေနဲ့လုပ်ခွင့်ရှိပါတယ်ဟုတ်လားဒီတဲ့ကောင်းမွန်တဲ့နည်းတွေနဲ့စူးစမ်းကြွားကြပါလို့နိုင်ငံရေးကိုဘာသာရေးအတုံးချပြီးတော့လုပ်ချင်းအချင်းကိုဘာသာပုံရိပ်ဟာကဘာမှာအင်မတန်အယုတ်ဆုံးအကြီးတန်းဖြစ်နေပါပြီဆိုတာလေးကိုအဲ့ဒီပုံကိုယ်တွေကိုလည်းဘုံကဒီကနေ့မြစ်တဲအခံပြီးတော့အတိပေးကြပါတယ်တကကြီ
းဒီကနေ့မှလည်းငင်းငင်းကြီးလိုလာတဲ့လူငယ်တွေကရန်ကုန်မြို့စပါးရှားပလီမှာအမွန်တရားရှိတဲ့နိုင်ငံရေးလှုပ်ရှားမှုတရအနေနဲ့အဖြစ်အောင်နှင်းစီပန်းတွေဝေမျှပေးခဲ့ကြပါတယ်တကယ်လို့တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိပြီးအခုနှစ်ရမဒန်ဥပုပ်လအတွက်ဝတ်ပြုဆုတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ရမှာ3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးထားတယ်လို့အစ္စလမ်အတိုင်းဝိုင်းခေါင်းဆောင်တွေက VOA ကိုပြောပါတယ်ခင်ဗျာ